ဟုတ်ကဲ့ဒေါက်တာဇေယသက်ခင်ဗျာတရုတ်မှာလက်ရှိအခြေပေါ်နော်ကိုဗစ်ဖြစ်နှုန်းသေနှုန်းစံချိန်တင်များလာနေတာကသက်ကြီးနဲ့ကိုခန်းအားနည်းသူတွေမှာကာကွယ်ဆေးအဖြစ်ကုသရာမှာသုံးတဲ့ဆေးကိုအများစုမရတာကြောင့်လို့ပြီးခဲ့တဲ့ဘက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရေအခုဗိုင်းရပ်စ်မျိုးကွဲသစ်တွေကအမေရိကမှာအဓိကသုံးတဲ့ monoclonal antibody လို့ခေါ်တဲ့ဒီကုသရာမှာသုံးတဲ့ဆေးအုပ်စုတစ်စုကိုအာနိသင်ပြတ်သွားစေတာကိုအရင်ပြောခဲ့တဲ့အခါကျတော့အခုဆက်သုံးနေတဲ့ဒီမြန်မာပြည်မှာလည်းရှိတဲ့ပေါ့နော်နောက်ပေါ် Paxlovid အပါဝင်တောက်ဆေးမျိုးတွေပေါ်မှာရောထိရောက်မှုနောက်ဆုံးတွေ့ထတာဘယ်လိုရှိနေဆရာကြီ
းဒါကတော့ကျွန်တော်တို့ဆေးပညာမှာ journal တွေရှိတာပေါ့နော်ဒီလက်ရှိ January 13ရက်နေ့ပေါ့နော်ဘာမှသိမကြသေးပါဘူး New England Journal of Medicine ထဲမှာ editor အပေါ်လို့ခေါ်ရပိုင်းနေမှာဒါဂျပန် professor နှစ်ယောက်လုပ်ထားတဲ့ clinical study ကိုပြောသွားတာပါဆိုတော့သူတို့ကဂျပန်မှာလည်းဒါကိုကြောက်ပါတယ်ဟောင်ကောင်မှာလည်းကြောက်ပါတယ်ဘာကြောက်လဲဆိုတော့ DUHBB ကစင်ကာပူမှာ search ဖြစ်သွားတယ်ဆိုတော့ဒီ New Year မတိုင်ခင်လေးနားလေးမှာစပြီးတော့ hot topic ဖြစ်သွားတဲ့ခါကျတော့ဆိုတော့သူတို့ကအကုန်လုံးကကြောက်ကြတယ် prepare လုပ်တဲ့ခါမှာဒီဆေးတွေကိုဒီ virus ကမတိုးတော့ရင်မလုပ်မလဲဆိုပြီးတော့သူတို့မေးရတဲ့ခါမှာဂျပန်မှာသူတို့စမ်းသပ်ပါတယ်ခုချိန်ထိတော့အခုလက်ရှိဆေးသုံးမျိုးဖြစ်တဲ့နံပါတ်1အဲ့ဒါကတော့အများဆုံးသုံးထားတဲ့ဟာပေါ့နော်ဒီ virus မှာရှိတဲ့ protein ကိုပိတ်တဲ့ဆေးပေါ့နော် protease inhibitor လို့ခေါ်တဲ့ဒီ branding ကတော့ Paxlovid လို့ခေါ်တာပေါ့လေပမာနိုင်ငံမှာလည်းကျွန်တော်ရှိတဲ့အိန္ဒိယနိုင်ငံတွေကလည်းဒီဆေးကိုပို့တယ်ဒီ Paxlovid ကတော့လက်ရှိအနေထားအရအသုံးဝင်ပါတယ်ဒီ virus ဆိုဒီဆေးကနိုင်ပါတယ်လို့ပြောတယ်ဒီဆေးသုံးမျိုးလုံးဒီအသုံးဝင်ပါတယ် Paxlovid ရဲ့နောက်တစ်ခုကတော့ Monuprevir လို့ခေါ်တာပေါ့နော်တတိယကတော့ Remdesivir ဒါတော့ပမာနိုင်ငံမှာမရှိသေးဘူးလို့ပြောပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဘလူးလူတွေကိုဒီဆေးတွေကိုအထူးသဖြင့်ပေါ့နော်အသုံးများလာနေတဲ့ Paxlovid ပါဝင်ဘလူးပေးတယ်လဲဆရာ
ဒီဆေးသုံးမျိုးလုံးဒီလက်ရှိအနေအထားအရဒီယောဂါကိုပထမဆုံး test လုပ်လိုက်လို့ positive ဖြစ်တဲ့နေ့မှာဆိုလို့ရှိရင် symptom ယောဂါလက္ခဏာပြတာနဲ့ကျွန်တော်တို့ပေးပါတယ်ဘဒူတွေကိုပေးတယ်လဲဆိုတာအရေးကြီးပါတယ်နံပါတ်1ကျွန်တော်တို့ဒီ US မှာတော့65နှစ်အထက်နဲ့ကိုဖြတ်ပါတယ်အသက်65နှစ်ကျော်တာနဲ့ဒီယောဂဒီ virus ရှိဘာမှဆက်ပြီးမမေးပါဘူးအခုချိန်မှာကျွန်တော်ဒီဆေးကိုပေးပါတယ်တခုတော့ရှိတာပေါ့လေဒီဆေးကဒီနိုင်ငံမှာအခုချိန်ထိက US government ရဲ့ emergency aid fund ထဲမှာရှိနေတဲ့အတွက်ကြောင့် free အနေနဲ့ရပါတယ်9ရက်စာပေါ့နော်ဒီ pharmacy မှာသွားထုတ်လို့ရှိရင်ရပါတယ်သူတို့ဘာမှအမေးအမြန်းမရှိပါဘူးနံပါတ်1တစ်ချက်ကအသက်ကတော့ဘလောက်ပဲဖြစ်နေပါစေအဝလုံးနဲ့လူတွေကျွန်တော်ဒီဆေးကိုပေးပါတယ်အသက်ပဲရွယ်မဆိုသူတို့မှာကင်ဆာရောဂါရှိပြီးတော့ကင်ဆာဆေးတောင်းနေတယ် HIV ရှိတယ် autoimmune disorder ရှိတယ်အကြောက်ကဆင်းနေရတဲ့လူတွေအသေးပြတ်နေတဲ့လူတွေဒီအကြောက်ကတို့အသေးတို့အစာထိုးထားတဲ့လူတွေနောက်တစ်ခုကအသက်ကျွရောဂါရှိနေတဲ့လူတွေဆရိုးဆစ်လို့ခေါ်တဲ့အသက်ကျွရောဂါရှိနေတဲ့လူတွေ
ရေပြင်းဆွဲတဲ့လူတွေတချို့သိထားတဲ့ရောဂါပေါ့နော
်ဟုတ်တယ်နောက်ပြီးတော့ဒီ COPD တို့ခေါ်တဲ့အဆုတ်မှာဒုက္ခဖြစ်နေတဲ့လူတွေပေါ့နော်ဟိုအသက်ရှူကျက်တဲ့အသက်အဆုတ်မကောင်းတဲ့လူတွေပေါ့ဗျာဟိုအရင်ကဆေးလေးတွေတောက်လို့ပဲဖြစ်ဖြစ်တီဘီယောဂါဖြစ်လို့ပဲဖြစ်အဆုတ်ကြီးကပျက်စီးသွားပြီးတော့ဟိုဒီမှာတော့အောက်ဆီဂျင်တွေကိုမှီနေရတဲ့လူတွေပေါ့နော်အဆုတ်ယောဂါဖြစ်နေတဲ့လူတွေပေါ့ဒီလိုလူတွေကိုဆိုလို့ရှိရင်တော့ဘယ်အသက်အရွယ်မှာမဆိုကျွန်တော်တို့ဒီဆေးကိုပေးပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီဆေးတွေအထူးသဖြင့် Paxlovid ကဘယ်လိုအကျိုးသက်ရောက်မှုတွေရှိတာတွေ့ထားလဲဆရာ
ဒီဆေးဒီအခုလက်ရှိ stillXBB 1.5 ပဲဖြစ်ဖြစ် BA5 ပဲဖြစ်ဖြစ် bar strain ဝင်ဖြစ် still okay ပါတယ်သိပါတယ်နံပါတ်1ချက်က prevention of the progress of the disease လို့ဒီမှာတော့ကျွန်တော်ကသုံးတော့ပေါ့လေဆိုတော့ဒီယောဂါလက္ခဏာဆက်လက်ပြီးမတိုးပါအောင်ပေါ့နော် prevent လုပ်တဲ့အနေနဲ့ဒီဆေးကိုကျွန်တော်ကပေးတာပ
ါယောဂါပြင်းထန်လာမှာကိုလျှော့ချနိုင်မှာပေါ့ဆရာနော
်ဟုတ်ပါတယ်ကိုဆိုတော့ဒီလက်တွေ့အနေအထားတစ်ခုမှာဒီဆေးသုံးမျိုးဒီဒါတကယ့် clinical study ရှိထားပြီလို့ကျွန်တော်ပြောတာပါဒါ၄ခုလုံးကလည်း publish လုပ်ထားပြီးသားဖြစ်ပါတယ်ဆိုတော့ဒီဆေးသုံးမျိုးလုံးဒီယောဂါလက္ခဏာအကြီးအကျယ်မဖြစ်အောင်ကာကွယ်ပေးပါတယ်နောက်တစ်ခုကယောဂါရဲ့လက္ခဏာကိုအနည်းဆုံး2ရက်အထိရှင်းချနိုင်ပါတယ်တချို့တော့နေရာတွေမှာဆို6ရက်လောက်အထိရှင်းချတယ်လို့တော့ပြောပါတယ်တတိယတစ်ချက်ကတော့ဒီလိုမျိုးစောစောစီစီပေးခြင်းအားဖြင့်အသေးပြောက်ကတိတိတသာကိုကြားပါတယ်ဆိုတော့တချို့တော့ဒီ clinical study ပေါ့နော်အများကြီးတော့မရှိသေးပါဘူး80ရာခိုင်နှုန်းလောက်အထိကိုသူတို့ကပြောတဲ့အနေအထားတခုရှိပါတယ်ကျေးဇူးရအောင်လို့ဆိုလို့ရှိရင်ကိုယ်ကတော်တော်လေးကိုအခြေအနေကောင်းတယ
်ဟုတ်ကဲ့ဆရာနောက်ဒီ Paxlovid မတောက်တဲ့သူတွေကိုရောဘယ်လိုအကြံပြုချင်လဲဆရာ
Paxlovid ကိုဆိုအသက်46နှစ်ဘာယောဂါမှမရှိတဲ့လူကျေးဇူးပြုမတောက်ပါနဲ့ဘာဖြစ်လို့လဲဆိုတော့ benefit အကျိုးအမြတ်ဘာမှရှိမှာမဟုတ်ပါဘူးအဲ့ဒီဆေးကိုတကယ်အသက်85နှစ်အဖိုးကြီးအဖွားကြီးဦးလေးကြီးအတော်ကြီးပေးလိုက်ပါသူတို့အတွက်အများကြီးတန်ဖိုးရှိပါတယ်ကိုဒီဆေးလေးကိုကိုမတောက်လို့ပဲဖြစ်ဖြစ်ကိုကနေတစ်ဆင့်လှူခြင်းနဲ့ဆိုလို့ရှိရင်ကျွန်တော်အနေနဲ့ဒါအလွန်တရာမှတန်ဖိုးရှိတဲ့အလူတစ်ခုပါ ဒါမျိုးကိုစေးတစ်ခွက်စာလှူပေးလိုက်ခြင်းအဖြစ်လူအသက်တစ်ချောင်းကိုကယ်တဲ့အနေအထားတစ်ခုထိရောက်နေပါတယ်။ဒါကြောင့်လည်းလို့ကျွန်တော်ပြောရတဲ့သဘောကတရုတ်ပြည်မှာဖြစ်နေတဲ့ XBB 1.5 or bar strain ပေါ့နော် the BA5 strain တွေဒီပမာပြည်ကိုကုလာဖို့ချန်ဆိုတာတော်တော်လေးကိုရှိပါတယ်။နံပါတ်1နေဆက်တရားနေစဉ်ကုလာပါတယ်။နံပါတ်2လေမြန်ကွေးမှာအခုတရုတ်ပြည်ကဝင်လာတဲ့လူတွေဒီ US ကိုဝင်ဖို့အတွက် COVID test ဆို within 24 hour တိမမစစ်ထားရင် US မှာလေမြန်ကွေးနေမှာလုံးဝပေးမဝင်ပါဘူး
။ဟုတ်ကဲ့။ဘာကြောင့်အခုလိုကန့်သတ်ချက်တွေနဲ့ပေးမဝင်ရတာလဲဆရာကြီ
း။ကျွန်တော်တို့ပေးဝင်ခဲ့တဲ့အတွက်ကြောင့် 2020 မှာလူပေါင်းတန်ပေါင်းမျိုးမျိုးဆိုတာကျွန်တော်တို့အသက်ဆုံးရှုံးခဲ့ရပါတယ်။ဒီနိုင်ငံကနေဒီရောဂါဆလာတာမဟုတ်ပါဘူး။ဒါတကဘာလုံးသိရတဲ့အနေအထားတစ်ခုပါ။ဘယ်ကနေဘလို့ရောက်လာလဲဆိုတာလည်းတကဘာလုံးသိပါတယ်။တယ်လာလို့ပဲရောက်လာတာပါ။အဲ့ဒီတယ်လာတာဒီလူတွေကနေတစ်ဆင့်ပဲရောက်လာတာ။ဆိုတော့အဲ့ဒီအချိန်တုန်းကကျွန်တော်တို့ဒီ seriously US government ကမထားခဲ့ဘူး။ဒါကြောင့်မလို့တကယ်နိုင်ငံသားသားဒီအဝင်များတဲ့မြို့ဖြစ်တဲ့နယူးယောက်မှာကျွန်တော်အဲ့ဒါထိဆုံးဖြစ်သွားတာပါ။ဒါသမိုင်းသက်တည်တာကအကုန်ရှိပါတယ်။ဒိုနီတူဆိုတာပဲအီတလီကိုကြည့်ကြည့်ပါ။အများဆုံးလူတွေဝင်လာခဲ့တဲ့တိုးရစ်စေအများဆုံးဝင်တဲ့မြို့ဖြစ်တဲ့မီလန်မှာအများဆုံးဒုက္ခရောက်သွားတာပါဆိုတော့ဒီအချက်ဒီကို US CDC ကကောင်းကောင်းလေးနားလည်တယ်ဒီဇင်ဘာလ31ရက်နေ့နဲ့တွေ့30လ31ရက်တရရက်ပဲတရရက်ဝင်ထုတ်ပြန်တာပါဒီလိုမျိုးဖြစ်လာတဲ့အတွက်ကြောင့်ဟိုကြံတဲ့နိုင်ငံသားလူတွေဆိုလို့ရှိရင်ဘာဆိုဘာမှ test လုပ်စရာမလိုပါဘူးဆိုတော့အခုကဒီလိုမျိုး PCR positive ဖြစ်လို့ရှိရင်ဒါတော့မှဒီခု US မှာ January လ6ရက်နေ့ကCDC website က update တွေအရဆိုလို့ရှိရင် XBB 1.5 က 40% ကျော်နေပါပြီဆိုတော့ထပ်ပြီးတော့လည်းတက်လာစရာပဲရှိပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ